ခုပထမဆုံးအပိရ၁၁ရက်နေ့က The Economic Maxima ဖော်ပြခဲ့တဲ့ဆောင်းပါးကိုတင်ပြလိုပါတယ်။အခုချိန်မှာမြန်မာစစ်တပ်ကအာဏာသိမ်းထားပြီးပြည်တွင်းစစ်ဖြစ်နေတာ၃နှစ်ကျော်ကြာလာတဲ့ချိန်မှာစစ်ကောင်စီဟာအောင်ပွဲနဲ့အလံဝေးတဲ့ဝေးလာနေပါတယ်။အခုဆိုရင်စစ်ကောင်စီဟာရန်ကုန်မြို့နယ်တိမ်မဝေးတဲ့ထိုင်းမြန်မာနယ်စပ်ကမြောက်ရီမြို့ကိုကရင်လက်နက်ကိုင်အဖွဲ့တွေစီကိုထပ်ပြီးဆုံးရှုံးလိုက်ရပြန်ပြီဖြစ်ပါတယ်လို့ဆောင်းပါးကဆိုပါတယ်။နိုင်ငံအနောက်ပိုင်းမှာဆိုရင်လည်းရခိုင်နဲ့ချင်းလက်နက်ကိုင်တပ်ဖွဲ့တွေဟာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေကိုထိန်းချုပ်ဖို့ကြိုးစားနေကြပြီးနိုင်ငံမြောက်ပိုင်းကကချင်တပ်ဖွဲ့တွေဟာလည်းနောက်ဆုံးကြံနေတဲ့တရုတ်နိုင်ငံနဲ့နယ်စပ်ဂိတ်ပေါက်ကိုသိမ်းယူနိုင်ဖို့ကြိုးစားနေကြပါတယ်။မကြခင်က The Economic သတင်းတော်ဟာကရင်နီခေါ်ကယားပြည်နယ်ကကရင်နီလက်နက်ကိုင်တပ်ဖွဲ့ KA ရဲ့စခန်းကိုလူကြိုင်သွားရောက်တင်းင်းယူခဲ့ရမှာတပ်ဖွဲ့ဝင်တွေဟာအာနာရှင်တော်လိုင်းရေးကိုအနိုင်ရပြီးနောက်ပိုင်းကာလအတွက်ကြိုတင်ပြင်ဆင်နေကြတာကိုတွေ့ရတယ်လို့ဆိုပါတယ်။ကယားပြည်နယ်မှာဆိုရင်အင်အား1000ကျော်လောက်ရှိတဲ့ KNDF တပ်ဖွဲ့တွေဟာပြည်နယ်ရဲ့80ရာခိုင်နှုန်းကိုထိန်းချုပ်ထားပြီလို့ပြောကြပါတယ်။ကယားပြည်နယ်ဟာစစ်ရေးမှာအောင်မြင်မှုတွေမကဘဲအုပ်ချုပ်ရေးပိုင်းမှာလည်းစစ်ကောင်စီအလွန်အယက်သားအုပ်ချုပ်ရေးအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ Interim Executive Council IEC ကိုပထမဆုံးဖွဲ့စည်းခဲ့တဲ့ပြည်နယ်လည်းဖြစ်ပါတယ်။ DKA ရဲ့စခန်းမှာလူငယ်တွေကိုစစ်တပ်နဲ့မဟုတ်ဘဲတရားဥပဒေနဲ့ဆိုင်တဲ့တနန်းတွေကိုလည်းပို့ချပေးနေတာတွေ့ခဲ့ရပါတယ်။ဒီလူငယ်တွေဟာတနန်းပြီးသွားရင်မကြခင်မှာဖြစ်လာတော့မယ်လို့မျှော်မှန်းထားတဲ့စစ်အုပ်ချုပ်ရေးလက်အောက်ကနေလွတ်မြောက်သွားတဲ့နိုင်ငံမှာတာဝန်ထမ်းဆောင်ကြဖို့ပြင်ဆင်နေကြတဲ့အကြောင်း The Economic Maxima ကြီးသားထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးကုလသမဂ္ဂဟာမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်တွေကိုခန့်အပ်တာရက်တန်းကနေရက်သင့်ပြီဆိုတဲ့ခေါင်းစဉ်နဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကနေထုတ်ဝေခဲ့တဲ့မြန်မာအရေးကြွမ်းကျင်သူအဲရန်မာဖီရဲ့အဆောင်အမကိုတင်ပြလိုပါတယ်။ကုလသမဂ္ဂဟာ1990ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုလက်မခံတဲ့စစ်အစိုးရနဲ့တိုက်ရိုက်တွေ့ဆုံမှုဂျပန်တန်တမန်မစ္စတာဆာဒာအိုဂါဒါကိုပထမဆုံးကုလသမဂ္ဂအစမြင့်ရရှိဖြစ်မြန်မာနိုင်ငံကိုဆစ်လွတ်ခဲ့ပါတယ်။အဲဒီနောက်မစ္စတာယိုဆိုယိုကိုတာ၊ရာဇလီအစ္စမေ၊မစ္စတာဂမ်ဘာရီ၊ဆာဂျီရိုပင်နီရို၊ဗီဂျေးနမ်မီယာ၊ခရစ်စတင်ဘာဂနာနဲ့နောက်ဆုံးမစ္စနိုလင်းဟေဇာတို့ထိကုလသမဂ္ဂအထူးတန်တမန်အမျိုးမျိုးကိုခန့်အပ်ခဲ့ပြီးမြန်မာနိုင်ငံကိုဆစ်လွတ်ခဲ့ပါတယ်။ဒီပုံကိုယ်ရီအားလုံးဟာမြန်မာနိုင်ငံကိုဝင်ရောက်ခွင့်မရတာ၊သက်ဆိုင်သူတွေနဲ့တွေ့ဝင်မရတာ၊အာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကိုအလျှော့ပေးလိုက်လျောလွန်းတဲ့အတွက်နိုင်ငံတကာကလက်မခံတာစတဲ့ပြဿနာအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပြီးဘာအပြောင်းလဲမှဖြစ်လာအောင်မလုပ်နိုင်ခဲ့ပါဘူး။ဒါကြောင့်ကုလသမဂ္ဂဟာအထူးတန်တမန်တွေဆစ်လွတ်ပြီးစစ်ကောင်ဆောင်တွေနဲ့ဆက်ဆက်ညှိနှိုင်းတဲ့နေလန်းစာမြန်မာနိုင်ငံအနှံ့ကတိုင်းရင်းသားလူမျိုးစုခေါင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့အရက်ဖတ်ခေါင်းဆောင်တွေလူမှုအခြေပြုအဖွဲ့တွေနဲ့ထိတွေ့ဆက်ဆံပြီးအမျိုးသားပြန်လည်ရင်ကြားစစ်ရေးဖက်ဒရယ်ဝါဒနဲ့ဒီမိုကရေစီထွန်းကားရေးလုပ်ငန်းစဉ်တွေအတွက်ပြင်ဆင်ပေးတဲ့နေရန်ကိုကျင့်သုံးနေပါတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ကုလသမဂ္ဂဟာမြန်မာနိုင်ငံအပေါ်မှာအကြိမ်ကြိမ်ပြက်ကွက်ခဲ့ပါတယ်။နောက်ထပ်အထူးတန်တမန်တယောက်ခန့်အပ်ပြီးစစ်ခေါင်းဆောင်တွေတွေ့ဆုံညှိနှိုင်းခိုင်းယုံနဲ့ပြဿနာပြေလည်မှာမဟုတ်ပါဘူးလို့ဆောင်းပါးရှင်အဲရန်မာဖီကတုံ့တက်ထားတဲ့ဆောင်းပါးကိုတင်ပြလိုက်ရပါတယ်ခင်ဗျာ။